2009ခုနှစ်စက်တင်ဘာလ5ရက်နေ့မှာတော့မကွေးတိုင်းပခုတ်ကူမြို့မှာတန်ခါအပ900လောက်ကပထမဆုံးအကြိမ်ဖြစ်မြင့်တာပို့လှည့်လည်ကြွချီခဲ့ကြပါတယ်
။ဟုတ်ပါတယ်ဦးသိ။အဲ့ဒီမြင်ကွင်းကိုပခုတ်ကူမြို့ကန်တန်ခါတစ်ပါးက RFA ကိုအခုလိုပြောပြခဲ့ပါတယ
်။နေ့ကနေ့နာရီလောက်ကခွန်ကြီးဒီစီတန်လန်းလျှောက်တာကကျွန်တော်တို့ပခုတ်ကူဆိုရင်တော့တိုက်ကြီးသုံးနိုင်ရှိတယ်ဗျ။မန္တလေးတိုက်ခေါ်တဲ့အနောက်တိုက်ရဲ့အလဲတိုက်ခေါ်တဲ့မဟာဝိသုဒရာမတိုက်ရဲ့အရှိတိုက်ခေါ်တဲ့မဟာဝိဇယရာမတိုက်ရဲ့အဲ့ဒီအနောက်တိုက်ကစပြီးတော့တန်ခါအပါတရာပြီးပေါ့ဗျာ။ခွန်ကြီးဒီလျှောက်လာတာပေါ့ AC ချမ်းလျှောက်လာတယ်အဲ့ဒီလေတဲ့ကြတော့တန်ခါ300လောက်ဖြစ်လာတယ်အဲ့လေတဲ့ကနေတခါဘော်ဒီမန်နိုင်ဆိုတော့အရှင်းသားလေးမှာခွန်ကြီးကြောင်းနိုင်စာသင်နိုင်တဲ့ရှိသေးတယ်အဲ့ဒီကြောင်းနဲ့ရောက်တော့တန်ခါ300ကျော်ကျော်လောက်400လောက်ဖြစ်လာပြီပေါ့ဗျာအဲ့ဒီကြောင်းနဲ့ကနေတခါပြန်ထွက်လာပြီးတော့ကျွန်တော်တို့ဈေးဘက်မှာရှိတဲ့အရှိတိုက်ခေါ်တာပေါ့မဟာဝိဇ္ဇရာမတဲ့အဲ့ဒီတိုက်ထဲကနေပြတ်ထွက်လာပြီးတော့ကျွန်တော်တို့မြို့ရဲ့လမ်းမကြီးပေါ့ပေါလန်းခေါ်တာပေါ့အခုတော့မြို့မှလမ်းပေါ့ဗျာအဲ့မြို့မှလမ်းပေါ့ရောက်တယ်ဗျာ
သာသာဘဂဝါရောအရဟံရောသမ္မာသမ္ဗုဒ္ဓတာ
အဲ့ဒီနေ့ကပခုတ်ကူမြို့မှာမြစ်တာဘုလှည့်လည်ခဲ့ကြတဲ့တန်ဃာတော်တွေကိုအနာပိုင်တွေကအကျန်းဖဲ့ဖြိုခွင်းခဲ့ပုံကိုစုပေါင်းကြွချီခဲ့ရမှာပါဝင်ခဲ့တဲ့တန်ဃာတော်တစ်ပါးကအခုလိုမင်ကြားခဲ့ပါတယ
်။ဦးဇင်းတော်အနေနဲ့မြစ်တာရက်ခံပြီးတော့တော့၃ပါးတန်းဆံပြီးစီပြီးတော့သွားကြတယ်ဗျ။အဲသွားကြတော့အဲအစီမာဝိဇယာမှာတိုက်ပြရနေပြီးတော့ဖြတ်ထွက်လိုက်တဲ့အချိန်မှာသူတို့နားပါနေပြီးတော့ဟိုမှာအတန်းကြီးတန်းလာပြီးတော့တန်းနေချိန်ထားတယ်ဗျ။ဦးဇင်းတော်အနေနဲ့ကတော့မြစ်တာဆက်ပြီးတော့ရက်ခံတာပေါ့လေ။တခါကြီးတို့အနေနဲ့ဘာမှမလုပ်ကြပါနဲ့ပွဲစဉ်ကငြိမ်းချမ်းချမ်းပါဦးဇင်းတော်ဆန္ဒပြအရေးဆိုတာတင်ရပဲရှိပါဒါပေစေတမ်းပတင်ပါဘူးပြည်သူရေရောစူပူမှုလုံးဆောင်မှုမရှိပါဘူးဒါကြီးလို့လည်းအေးစေးပဲကြည့်နေကြပါဦးသူတို့ပွဲပြအောင်လုပ်သွားပါမယ်အားအောင်ပါဦးသူတန်ခါတို့ကနေပြီးတော့မြင့်တာပို့ကြတယ်မြင့်တာရက်ခံကြတယ်ဘလို့မှမရဘူးဗျအဲ့ဒီအချိန်မှာတန်ခါနိုင်ကကရောက်လာတယ်ဗျတန်ခါနိုင်ကဥတည်တော်ကနေရောက်လာတယ်ဗျပြည်တော်ရောက်လာပြီးတော့အဲ့မှာတူတဲ့ပြည့်တဲ့ကိုတော်ရောရက်လာပြီးတော့နောက်ဆရာဘုန်းကြီးတစ်ပါးနောက်ပါနေပေါ့ဗျမင်းဆိုပြီးတော့အဲ့အတင်းဝင်ဖမ်းတာဗျဝင်ဖမ်းသူကနေပြီးတော့သင်္ကန်းကြီးပို့ရတာနေဆရာတော်ကြီးတစ်ပါးနေဝင်ဖမ်းတာအဲ့ဒီမှာဟာပေါ့နော်ပြည့်တဲ့ကလားဆရာတော်ကြီးဟာဖမ်းနေတာအတူကဝင်ခံတာအတူကနားအပနဲ့တွဲလာပါလားလို့ပြောအဲ့ဒါဟိုကြားတဲ့အခါကျတော့ဟိုနောက်က point မိတစ်ချက်ထွက်လာတဲ့အချိန်မှာတနက်တွေနဲ့ပြစ်ကြပြီဗျပြစ်ကြတဲ့အခါကျတော့အမတန်ကတော့၄ပါးသူတို့ကျိုးခွင့်နဲ့ပြန်ဆန်းနေခိုက်အဝင်ဖမ်းကြတာဟာဖမ်းကြအာပြည့်ကူတော်ရတော့ပြေးကြတာပေါ့နော်ဟာပြည်သူလည်းအမကွဲသွားကြတယ်ဗျလူအုပ်တော်လေးကွဲသွားတယ်အမသူတို့နားပါနေပေါ့ဟာလက်ဘတ်တုပ်လေးနဲ့ရိုက်ကြတော့ဗျကိုတော်တော့ကနှောင်ပွင့်သွားလားဘလို့လဲဖြစ်တော့ဦးနှုတ်လည်းဒီဥစ္စာဖြစ်ဖြစ်ကနေပါဒီများနေမနေ့ပဲပဲခွာလာရတယ်ဗျနောက်ပိုင်းကြားလာတော့တန်ခါတော်တွေကဟိုလမ်းမေးတိုင်းမှာကျိုးရည်နဲ့ခြေထားတာဗျအဲလမ်းမေးတိုင်းမှာသူတို့ကျိုးရည်နဲ့ခြေထားပြီးတော့နော်စစ်မဲ့ပုံမဲ့ရိုက်မဲ့ဖမ်းမဲ့ပေါ့နော်အဲ့ဒါတော့ကားပေါ်တင်သွားကြတယ်ဗျတန်ခါတော်ပထမ6ပါးဆိုတာပါသွားတယ်နောက်4ပါးပါသွားတယ်10ပါးတော့ရှိတယ်အခန်းခံရတာ
အဲ့ဒီတော့ငါမြန်မာနိုင်ငံတဝမ်းမှာပေါ်ပေါက်နေတဲ့ငင်းညမ်းစွာလှဲ့လှယ်ဆန္ဒပြတာတွေဟာစစ်ဆိုးရွားကထုတ်ပြန်ထားတဲ့နှင်းမြင့်ဆောင်88အမိန့်နဲ့ညီဆွမှုမရှိဘူးလို့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်က2009ခုနှစ်စက်တင်ဘာလ5ရက်နေ့နေ့စွဲနဲ့ကြေညာချက်တရက်ထုတ်ပြန်ခဲ့ပါသေးတယ
်မှန်ပါတယ်ခင်ဗျာအဲ့ဒီနေ့ကထုတ်ပြန်ခဲ့တဲ့ကြေညာချက်ကို NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းက RFA ကိုအခုလိုပြောပြခဲ့ပါတယ
်လူ9ယောက်ထက်ပို၍လမ်းများပေါ်တွင်စုဝေးခြင်းလမ်းလျှောက်ခြင်းစီတန်းလှည့်လည်ခြင်းဟောပြောခြင်းဆင့်အော်ကြွေးကြော်ခြင်းထုတ်ဆော်ခြင်းယုံရင်ဆက်ကပ်ပြုခြင်းတို့ကိုပြုလုပ်ကြမှသာလျှင်ရင်းအမိတ်မှနှင့်မြင်ဆောင်88နှစ်ညီဆွမ်းမည်ဖြစ်ပါသည်ယခုမူရဟန်းရှင်လူပြည်သူလူထုတရားလုံးကဤအမိတ်မှနှင့်မြင်ဆောင်88တွင်ပါရှိသည့်လမ်းပန်းဆက်သွယ်မှုလုံခြုံချောမွေ့စေရင်းနှင့်ပြည်သူများ၏စားဝတ်နေရေးချောင်းလည်စေရေးတို့ပေါ်ပေါက်လာစေရေးအတွက်အေးချမ်းတည်ငြိမ်စွာမိမိတို့၏ဆန္ဒများကိုထုတ်ဖော်ကြခြင်းသာဖြစ်ပါသည်သူဘူးလို့ဆိုသောရည်ရွယ်ချက်ပြည့်မှုတုံတရားကျွလွန်လို့သောရည်ရွယ်ချက်အလင်းမရှိသဖြင့်ရင်းအမိတ်မှနှင့်မြင်ဆောင်88နှစ်လုံးဝညီဆွညင်မရှိပါကြောင်းတို့ကိုအဖွဲ့ချုပ်အဖွဲ့ဝင်များနှင့်အများပြည်သူလူထုသိရှိနိုင်စေရန်ကြေညာလိုက်သည
်အဲ့နောက်အေရီတိုင်းဘိုကလေးမြို့မှာလည်းလူ900လောက်ပါဝင်တဲ့ဆန္ဒပြပွဲတစ်ခုအဲ့ဒီနေ့ကပေါ်ပေါက်ခဲ့ပါတယ်အဲ့ဒီဆန္ဒပြပွဲမှာပါဝင်တဲ့ဆန္ဒပြခေါင်းဆောင်တအုပ်ဖြစ်တဲ့မြို့နယ် NLD ဥက္ကဋ္ဌဦးအောင်ခင်ဗိုလ်လည်းဖမ်းဆီးခံခဲ့ရပါတယ်
ကာရီကတော့2009ခုနှစ်စက်တင်ဘာလ5ရက်နေ့ကအဖြစ်အပျက်တွေကိုရွှေဘော်ရောင်ဒေါ်လာရေး10နှစ်ပြည့်အထူးအစီအစဉ်ဖြစ်ပြန်လည်ကောက်နှုတ်တင်ပြခဲ့တာပါ